ရှိတ်ကျုပ်ပင်လယ်ပြင်ထဲကရေပိုင်နဲ့ညင်ပေါ်နေတဲ့နေရာမှာတရုတ်နိုင်ငံဘက်ကအရင်နဲ့တန်းငွေ 2.4 စင်နေဆောက်လုပ်တာနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံကတရုတ်နိုင်ငံကိုကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံဟာအဲ့ဒီမှာရေနံနဲ့တန်းငွေ 2 ရဲ့စင်တွေကိုတိဆောက်ဖို့အတွက်ကြိုးပမ်းနေတာတွေကိုတွေ့ရှိပြီးတဲ့နောက်ဂျပန်ဘက်ကတရုတ်ဝင်ကန့်ကွက်လိုက်တာဖြစ်ပါတယ်။တရုတ်ဆိုရဟာနိုင်ငံအထူးစီးပွားရေးဇုံမှာဆောက်လုပ်ရေးလုပ်ငန်းတွေကိုလုပ်ကိုင်နေကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကမနေ့တော့ကြာနေ့ကအတည်ပြုပြောကြားလိုက်ပြီးတော့တရုတ်တန်ရုံကိုတရုတ်ဝင်ကန့်ကွက်စာပေးပို့ထားတယ်လို့ပြောပါတယ်။အရှေ့တရုတ်ပင်လယ်ပြင်ထဲမှာရှိတဲ့အရေးမြစ်တွေကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်မှုနဲ့ပတ်သက်ပြီး2008ခုနှစ်ကနိုင်ငံသဘောတူညီချက်ကိုအကောင်အထည်ဖော်ဖို့အတွက်ဆွေးနွေးမှုတွေကိုအများဆုံးစတင်ဖို့အပြင်းထန်တိုက်တွန်းကြောင်းဂျပန်နိုင်ငံကပြောပါတယ်။ဒီသဘောတူညီချက်အရဂျပန်နိုင်ငံနဲ့တရုတ်နိုင်ငံတို့ဟာအဲ့ဒီငင်းပွားစရာရေပိုင်းနဲ့အတွင်းမှာရှိတဲ့ပင်လယ်ရေအောက်ရေနံနဲ့ဇန်ွေတည်ရန်ဇာတာတွေကိုပူးတွဲထုတ်ယူဖို့သဘောတူခဲ့ကြပြီးတော့နိုင်ငံတကာနိုင်ငံချင်းစီကတည်ဆန့်ထုတ်ယူတာကိုတားမြစ်ကန့်သက်ထားတာဖြစ်ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ကိုဘယ်လိုအကောင်အထည်ဖော်ဆောင်ရမလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေကိုတော့2010မှာရပ်ဆိုင်းထားတာပါ။ရုံးနိုင်ငံဘက်ကအခုလိုအဲ့ဒီနေရာမှာတစ်ဖက်သက်လှုပ်တာနဲ့ပတ်သက်ပြီးတော့အလွန်မဲ့စိတ်မကောင်းဖြစ်မိတယ်လို့လည်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကပြောထားပါတယ်ခင်ဗျာ။